စကိုင်းတိုင်းဒေသကြီးစစ်ကောင်စီကစကိုင်းတိုင်းဒေသကြီးနယ်မြေတချို့မှာစစ်ကောင်စီကနယ်မြေရှင်းလင်းတွေလုပ်နေတဲ့အတွက်ပလဲမြို့နယ်လက်ပုကံကျေးရွာကဒေသခံ၃ဦးတပ်ဖြတ်ခံရတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တွေကပြောဆိုပါတယ်မကွေးတိုင်းပေါင်းမြို့နယ်မှာဆိုလို့ရှိရင်လည်းကျေးရွာတွေမိရှုခံရပြီးအရသာတည်ဆုံးတာတွေရှိတယ်လို့ဒေသခံတွေကပြောဆိုပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကျွန်တော်ကပဲဆက်လက်ပြောပြပါမယ်စကိုင်းတိုင်းထဲမှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေစီရင်တင်းမာနေတဲ့ပလဲမျိုးနယ်တွေကလက်ပုကံကျေးရွာအနီးမှာဇွန်လ23ရက်နေ့ကစစ်ကောင်စီရင်တန်းမိုင်းဆွဲတိုက်ခိုက်ခံခဲ့ရပါတယ်။မိုင်းဆွဲတိုက်ခိုက်ခံရပြီးနောက်စစ်ကောင်စီတပ်တွေဟာလက်ပုကံကျေးရွာတွေကိုဝင်ရောက်လာပြီးနေမြေရှင်းလင်းတာတွေလုပ်ခဲ့ပါတယ်။စစ်ကောင်စီတပ်တွေပြန်လည်ထွက်ခွာသွားပြီးနောက်ညနေပိုင်းအချိန်မှာတပ်ဖြတ်ခံထားရတဲ့ဒေသခံတပ်ကြီးရဲအိုး2ဦးရဲ့ရုပ်အလောင်းတွေကိုတွေ့ရှိခဲ့ရပြီးဇွန်လ14ရက်မနေ့ပိုင်းမှာရုပ်အလောင်း3လောင်းထပ်မံတွေ့ရှိခဲ့ရပါတယ်။စုစုပေါင်းရုပ်အလောင်း3လောင်းတွေ့ရှိခဲ့ရတာပါ။ဒီအချိန်တွေနဲ့ပတ်သက်လို့ပလဲမြို့ဒေသခံကာကွယ်ရေးတပ်ဖွဲ့ကတာဝန်ရှိသူတူကအခုလိုပြောပါတယ
်။မော်လက်ပကံနဲ့နောက်ကမှမိုင်းဆွဲတိုက်ခိုက်ခြင်းတို့ခံလိုက်တဲ့အခါမှာအဲဒါမျိုးလက်ပကံကိုဝင်နေဝင်ပြီးတော့တို့ကိုမလုပ်တဲ့နည်းပဲလုပ်ကြတယ်။ညနေ၄နာရီတော့ကအစတွေ့တယ်။သူ့ပေါ်တဲ့လက်ပကံကအဖိုးကြီးကနေအသက်80ဝန်းကျင်ပေါ်ပြန်တော့အခုပြရတာဆိုင်လေးကြောက်ရလုံးဝတွေ့ရခင်ဗျာမပြောလာနိုင်ဘူးအဲ့ဒါမှတတ်ထားခဲ့တယ်အဲနောက်တယောက်လုံးဝဒီနေ့မှတွေ့ရခင်ဗျာ
လက်ပုကံကြီးရဟာပလဲမျိုးနဲ့6မိုင်ခန်းလောက်သာကွာဝေးတဲ့ကြီးရဖြစ်ပါတယ်ဇွန်လ14ရက်နေ့ညနေပိုင်းမှာမြို့ပေါ်မှာရှိတဲ့ပလဲမျိုးနဲ့အုပ်ချုပ်ရေးမှူးရုံးကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးစစ်ကောင်စီတပ်သား2ဦးတေဆုံးခဲ့တယ်လို့လည်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်တေဆုံးတာနဲ့ပတ်သက်လို့တော့တိကျအတိမပြုတ်နိုင်ပါဘူးမကွေးတိုင်းပေါင်းမြို့နယ်တောင်ပိုင်းမှာဆိုရင်လဲစစ်ကောင်စီတပ်ကနယ်မြေရှင်းလင်းတာတွေလုပ်နေပြီးကျေးရွာတွေမိရှုခံနေရပါတယ်။ဇွန်လ12ရက်ကပေါင်းမြို့နယ်တောင်ပိုင်းကကျေးရွာ6ရွာမိရှုခံခဲ့ရပြီးအရသားတဦးမိလောင်တေဆုံးခဲ့တယ်လို့ပေါ့ဒေတာကန်တဦးကပြောဆိုပါတယ
်။လေလားရဲ့ဝတ်စုရဲ့မိသားရဲ့ပြီးတော့6ရွာ6ရွာမိသားရောအရင်ဆုံးဆိုတာကျောင်းမိသားကတော့တယောက်ကတော့အိမ်ပေါ်မှာလေပေါင်းကြီးဆိုတဲ့သူကအိမ်ပေါ်မှာပဲသူ့အိမ်ကိုတော့သူကဘာတို့လိုက်မှမလုပ်ဘူးတော့အိမ်ပေါ်မှာလည်းလောက်မှုကမိရှုခံတတ်ခံရတယ်လို့
ပြီးခဲ့တဲ့ဧပြီလတည်းကစစ်ကောင်စီရဲ့ဆက်လက်နဲ့ပစ္စည်းတွေတင်ဆောင်လာတဲ့ကားကိုဒေတာကန်ကာကွယ်ရေးတပ်ဖွဲ့တွေကသိမ်းဆည်းလိုက်ပြီးနောက်စစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တို့တိုက်ပွဲပြင်းထန်စွာဖြစ်ပွားပြီးစစ်ကောင်စီကလေတောင်းကနေပါရှင်းလင်းတာတွေလုပ်ခဲ့ပါတယ်။အဲဒီနောက်စစ်ကောင်စီကပေါင်းမြို့နယ်တောင်ပိုင်းကိုနယ်မြေရှင်းလင်းတာတွေလုပ်ခဲ့တဲ့အတွက်ကျေးရွာ20ကျော်ကနေအိမ်အလုံးပေါင်း900နီးပါးလောက်မိရှုခံခဲ့ရပြီးထောင်ထဲချတဲ့ဒေသခံတွေဟာဘေးလွတ်ရာကိုရှောင်သိမ်းနေရပါတယ်။ပေါင်းမြို့နယ်တောင်ပိုင်းကိုစစ်ကောင်စီကအစားအစာစေဝါသယ်ယူခွင့်တင်းကျပ်ပိတ်ပင်ထားတဲ့အတွက်ဒေသခံတွေမှာစေဝါပြတ်လက်တာတွေကြုံတွေ့နေရပြီးအကူအညီတွေလိုအပ်နေပါတယ်